င်တော်ဝင်းမင်ပါမြမရွက်ောက်ပွဲကျင်းပဖို့ရပ်ပိုင်းပဲရှိတော့ချိန်မှာ UEC လို့တို့ကောက်ခေါ်တဲ့တည်ထောင်စုရွက်ောက်ပွဲကော်မရှင်အနေနဲ့တိုင်းရင်းသားတွေထိခိုက်မဲ့ဆုံးဖြတ်ချက်ကြီးတွေကိုထင်သာမြင်သာမရှိပဲချခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ် HRW လို့တို့ကောက်ခေါ်တဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုင်းရင်းသားနယ်မြေတွေအဓိကပါဝင်တဲ့မြို့နယ်15မြို့နယ်လုံးနဲ့အခြား42မြို့နယ်တစ်စိတ်တစ်ဒေသမှာရွေးကောက်ပွဲဖြတ်သိမ်းလိုက်တာကဒီမိုကရေစီအခြေခံအခွင့်အရေးကိုထိပါလိုက်တာပါလို့ဒီနေ့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဘာကြောင့်အခုလိုဝေဖန်ရသည်ဘလို့ဖြစ်တင်တာကိုဒီ HRW အဖွဲ့ပြောခွင့်ရဖေးရောဘတ်ဆန်ကိုမေးရမှာအခုလိုစရှင်းပြပါတယ
်။ The UEC is not acting professionally.
UEC အနေနဲ့ကိုလိုရမယ့်လုပ်ကိုတည်ချတာမလုပ်နိုင်ဘူးဖြစ်နေပါတယ်။ဒီရွေးကောက်ပွဲတချို့ဖြတ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့တိုင်းတာတစ်ခုခုအနေနဲ့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ကိုသူကပြတ်ကွက်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်တွေကလူများကြီးရဲ့အခွင့်အရေးပေါ်မှာကြီးမားတဲ့တရားမှုတွေဖြစ်နေပါတယ်။အတိအကျပြောရရင်တော့ဒီလူတွေအတွက်ကိုစားပြုမဲ့သူရွေးချယ်ပိုင်ခွင့်ဖြတ်သိမ်းခံရတာဖြစ်ပါတယ်။ဥပဒေအရဆိုရင်ဒီနေရာတွေအတွက်2022ခုနှစ်အထိဒီကွက်လက်ကြီးကိုပြန်ဖြည့်နိုင်မှာမဟုတ်ပါဘူး
။ဒီ HRW အဖွဲ့ကြေညာချက်ထဲမှာပဲအောက်တိုဘာ16ရက်နေ့မှာရခိုင်ရှမ်းကချင်မွန်ကင်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးကမြို့နယ်နဲ့ကြီးရွာတွေမှာအခုလိုဖြတ်သိမ်းခဲ့တာနဲ့နောက်အောက်တိုဘာ29ရက်နေ့မှာနောက်တစ်ခါချင်းချီနယ်ပလောဝါမြို့က94ရွာမှာဖြတ်သိမ်းခဲ့တာကြောင့်လူပေါင်း 1.5 သန်းကျော်မဲပေးခွင့်ဆုံးရှုံးသွားပြီလို့ထောက်ပြလိုက်ပါတယ်။ကျော်ခွင့်ရရောဘတ်ဆန်ကဆက်ပြီး
It really makes no sense.
ဒါကလုံးဝအတိအပြမရှိဘူးဗျာ။ UC ကခုလိုဖြတ်သိမ်းလိုက်တဲ့ဒေသတွေမှာလက်နက်ကင်ပြိပခါတွေမရှိဘူး။လုံခြုံရေးပြဿနာမရှိပါဘူး။ဘာကြောင့်ခုလိုဆုံးဖြတ်လိုက်တဲ့ဆိုတာကိုလည်း UC ကတိကျစွာမရှင်းပြပါဘူး။ဥပမာပဲခူးလိုမျိုး၊ကချင်လိုမျိုး၊နောက်တခြားနေရာအစိပ်ပိုင်းတွေပါပါတယ်။ခုလိုဖြတ်သိမ်းလိုက်တာကအဲဒီကမြန်မာပြည်သူတွေအတွက်လုံးဝမတရားပါဘူး။ဒါက UC အနေနဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘူး။လူတွေရဲ့မဲပေးပိုင်ခွင့်ကိုထင်းသိမ်းဆောက်ရှောက်ပေးမှုမရှိတာကိုပြနေပါတယ်။
အဲဒီတော့ဒီစက္ကနာကိုဘယ်လိုကင်တွယ်သင့်ပါလဲလို့မေးရမှာ Robertson က
It seems to us to be
ဒါကတကယ်ကိုအခြေခံပြဿနာကြီးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်အစိုးရအနေနဲ့ကြားဝင်ပြီးတော့ UC ကနေသူတို့ရဲ့ဆုံးဖြတ်ချက်ကိုတည်ဆကြရှင်းပြပြီးတော့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ပြောရတော့မယ်အချိန်ရောက်နေပါပြီ။ဒီ UC ဆုံးဖြတ်ချက်တွေကပါတီတွေနဲ့နောက်ဒီမဲဆန္ဒနယ်မြေတွေမှာဝင်ပြိုင်မဲ့ကုစရီနဲ့တိုင်ပင်ပြီးမှလုပ်တာမဟုတ်ပါဘူး။ဒါဟာလက်ခံလို့မရနိုင်တာမျိုးပါ။ဒါလို့ရေးပါတဲ့ဆုံးဖြတ်ချက်မျိုးကိုခုလိုဖြစ်ကြတဲ့ဆန်လုပ်တာကလုံးဝစိတ်ပျက်စရာပါ။လုံးဝတောင်းဝင်မှုမရှိဘူးတောင်းဝင်မချီခဲ့ဘူးဗျာ
။ဒါတင်နောက်ရောဘလို့အဓိကစက်တနာတွေကိုဆက်သတိထားသင့်ပါလေလို့မေးရမှာ Robertson ကဆက်ပြီး
The actions of the UEC throughout this
ခုမဲဆန္ဒနယ်မြေတွေဖြတ်သိမ်းလိုက်တာအပြင်ဒီတောက်လျှောက်လုလာတာတွေကိုကြည့်လို့ရှိရင်ဥပမာပါတီတွေကိုပေးထားတဲ့အများပြည်သူကိုအတန်လွှင့်ချိန်မှာကြီးညာချက်တွေကိုစဉ်းစားဖြတ်တောက်တာရွေးကောက်ပွဲဆောင်ကြည့်အဖွဲ့တွေနဲ့တိုက်ခန့်ဖြစ်နေတာတွေကိုကြည့်လို့ရှိရင်ဒီရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်ပါမလားဆိုတဲ့မေးခွန်းတွေနဲ့တန်တရားတွေထွက်လာစီပါတယ်ဒါကြောင့်လို့အစိုးရနဲ့ပြည်သူတွေကဒီ UC ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဝိုင်းတွန်းပေးဖို့လိုနေပါပြီ
။ဒါအပြင် Robertson ကပဲအခုလိုထင်သာမြင်သာမရှိပဲလုပ်ခဲ့တာကြောင့်ဖြစ်လာတဲ့ပြဿနာတွေကို UC ကတခြားသူတွေကိုအပြစ်ဆွဲမချပဲကိုယ့်အပြစ်ကိုပြန်တာဝန်ယူပြည်တယ်လို့ထောက်ပြခဲ့ပါတယ
်။ The way this has happened and the lack of explanation
ပြည်မှုလားဗျာ။အခုလိုရှင်းပြမှုမရှိတာရယ်။နောက်ဒီဖြတ်သိမ်းလိုက်တဲ့နေရာများစွာကအနာရ Energy Party ရည်ပန်းမစားတဲ့နေရာတွေဖြစ်နေတာပါ။UC နေနဲ့ပါတီဆွဲကင်းခြင်းနဲ့လုတ်ခဲ့ရလားဆိုတာတန်တရားတွေအများကြီးကိုဖြစ်စေပါတယ်။ခုလိုမရှင်းပြပဲလုတ်တာကြောင့်ဒီ UC ပေါ်မှာဝေဖန်ဖို့အတွက်လမ်းခင်းပေးသလိုဖြစ်သွားပါတယ်။ဒါကြောင့်ဖြစ်လာတဲ့ပြင်းထန်တဲ့ဝေဖန်မှုတွေအတွက်တခြားဘယ်သူကမှသွားပြီးအပြစ်ဖို့လို့မရပါဘူး။ UC ကိုယ်တိုင်နဲ့အပြစ်ရှိကြောင်းလက်ခံရမှာပါ။
တကယ်တော့ရွေးကောက်ပွဲဆိုင်ရာသတင်းတွေထဲမှာရွေးကောက်ပွဲကော်မရှင်ကိုဝေဖန်ဖို့တွေကြီးစိုးလာနေချိန်မှာ UC ဘက်ကတော့သူ့ကိုဝိုင်းတိုက်ခိုက်နေတယ်လို့ခန့်စားရကြောင်းလိဇတ်သူတွေကပြောကြပြီးသူတို့အတက်နိုင်ဆုံးကြိုးပမ်းနေတယ်လို့လည်းပြန်ဖြေရှင်းလေးရှိပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ